Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေ2023ခုနှစ် February 17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9မီတာ1925 30မိနစ်နဲ့ line လက်မီတာ190ရုကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဆုမြတ်ပါပါရှင်မြန်တန်ခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေကိုကုလသမဂ္ဂကအကြီးအကဲတွေရောက်ရှိနေကြပါတယ်။အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အရှေ့မြောက်ဘက်ဝေဟင်မှာပြန်တန်းနေတဲ့ဒီမော်တော်ကားတစ်စင်းအရွယ်အမျိုးမည်မသိတဲ့အရာဝတ္ထုတစ်ခုကိုအမေရိကန်တိုက်လေယာဉ်တွေပစ်ချခဲ့ပါတယ်။အမေရိကန်ဒုတမရဟောင်းမိုက်ဖန်ဆန်နေအင်ကိုတောက်ချာနေက FBI တာဝန်ရှိသူတွေရှာဖွေကြရမှာတော့တီးသန့်လျှို့ဝှက်ထားရမယ့်အစိုးရစာရွက်တစ်ခုကိုထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရင်းနေပြီးတဲ့နောက်မှာတော့လုံခြုံရေးနဲ့စီးပွားရေးအခက်အခဲတွေကြောင့်အိန္ဒိယပြည်ပနိုင်ငံတွေကိုထွက်ခွာလာသူတွေအကြောင်းတင်ဆက်ထားတဲ့ဒုအတန်စီစဉ်မှာဆိုရင်တော့
ဖေရှင်လည်းလပန်းလည်းဘူးအများတင်ပေးလိုက်မလဲ။အော်မိဘတွေအတွက်လည်းအန္တရာယ်ရှိရဲ။အော်ကိုကလွတ်သွားပြီမဲ့လို့ပေါ့။အိုးမိဘကြီးကိုအမေကဟိုမှာ
ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ CDM ကျမကြီးဝန်ထမ်းတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါအပြင်ဥတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့အခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေစီကိုဒီကုလသမဂ္ဂအကြီးအကဲတွေရောက်ရှိနေကြပါတယ်။တူရကီနိုင်ငံတောင်ပိုင်းနဲ့ဒီဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရင်ဆိုင်နေရတဲ့ငရင်တန်ဟာဒီဒေသအတွင်းမှာနှစ်ပေါင်း100အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂကုညီကဲဆေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကအခုလိုပြောကြားလိုက်ပါတယ်
။ What happened here on Monday? The epicenter of the earthquake was the worst.
တနင်္လာနေ့ကဒီကိုဗဟိုပြုလှုပ်ခတ်သွားတဲ့မြေငရင်ဟာဒီဒေသအတွက်နှစ်ပေါင်း100အတွင်းမှာအဆိုးဆုံးဖြစ်ပါတယ်လို့ကာရာမာမာရာမြို့မှာရောက်နေတဲ့ကုလသမဂ္ဂအကြီးအကဲမာတင်ဂရစ်ဖစ်ကဒီကနေ့ပြောကြားလိုက်တာပါအပြက်စီးတွေကြာအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးတွေရှာဖွေတာကိုလည်းသူလိုက်ကြည့်ခဲ့ပါတယ်တူရကီမှာ 9.8 ပြင်းအားဆီးရီးယားမှာ 9.5 ပြင်းအားနဲ့မြေငရင်တွေလှုပ်ခဲ့တာ6ရက်မြောက်ကြာလာချိန်မှာတော့အပြက်စီးပုံတွေကအသက်ရှင်ကျန်နေသူတွေကယ်ဆယ်နိုင်ဖို့အလားအလာတစ်ဖြည်းဖြည်းနည်းလာနေပါတယ်ကယ်ဆယ်ရေးတွေကတော့ဆက်လက်ရှာဖွေနေတာမှာနိုင်ပေါင်း130နီးပါးပိတ်မိနေတဲ့အမျိုးသမီးတစ်ယောက်ကိုအဒီယာမန်မှာပြိုပြက်နေတဲ့အဆောက်အဦတွေကြောင့်ကနေပြီးတော့ကယ်ထုတ်နိုင်ခဲ့ပါတယ်။ဒီနေ့လာနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းမှာတေဆုံးသူ 2,400 ကျော်သွားပါပြီ။အဒီယာမန်ဒေသကိုတောက်ချာနေကသွားခဲ့တဲ့တူရကီသမ္မတရီဂျက်တာယက်အာဒိုဝန်ကကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေတာကိုအတိအမှတ်ပြုပြောကြားခဲ့ပါတယ်။ငရင်တန်ခန္ဓာရတဲ့ဒေသ10ခုမှာ9ရက်ကြာဝန်ထဲချင်းအထိအမှတ်တက်မှတ်တယ်လို့3လကြာအရေးပေါ်အခြေအနေကိုလည်းသမ္မတအာဒိုဝန်ကကြေညာခဲ့ပါတယ်။ဆီးရီးယားမှာလည်းကယ်ဆယ်ရေးနှောင့်နှေးနေတဲ့အပေါ်မှာမေကွန်းထုတ်မှုတွေခံနေရပါတယ်။တောက်ချာနေကတော့သမ္မတဘာရှာအယ်အာဆတ်နဲ့ဇနီးတွေတို့အလပ်ပိုမြို့ကဆေးရုံမှာတက်ရောက်ကုသနေသူတွေကိုတွားရောက်အားပေးခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအတိုက်အခံလက်နက်အဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေအပါအဝင်တနိုင်ငံလုံးကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့တာခွင့်ပြုတယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကတောက်ချာနေကကြေညာပါတယ်။အသက်ကယ်ဆယ်ရေးပစ္စည်း82တန်ကိုတူရကီနဲ့ဆီးရီးယားနိုင်ငံတွေစီပေးပို့ထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းတောက်ချာနေကပြောပါတယ်။အဲ့ဒီပစ္စည်းနဲ့လူပေါင်းတသိန်းလောက်ကိုကုသပေးနိုင်မှာပါ WHO အကြီးအကဲ Tedros Adhanom Ghebreyesus ဟာလည်းငရင်တန်ခံထားရတဲ့အလက်ပိုမျိုးကိုဒီကနေ့စနေနေ့မှာရောက်ရှိလာပြီလို့ Syria အစိုးရတွေမှသတင်းတွေမှထုတ်ပြန်ပါတယ်ရှင
်လူ1000ခန့်နီးပါးတေဆုံးခဲ့ရတဲ့ငရင်တန်အသင့်တူရကီနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့အတူကူညီကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့အင်ဒိုနီးရှားနိုင်ငံကနေဒီကနေ့ထွက်ခွာသွားပါတယ်။အင်ဒိုနီးရှားကူညီကယ်ဆယ်ရေးနဲ့သဘောဝဘေးအန္တရာယ်ဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့တွေကအဖွဲ့ဝင်62ယောက်ပါတဲ့မြို့ပြရှာဖွေကူညီကယ်ဆယ်ရေးအဖွဲ့ USAR ဟာအထောက်ပံ့ပစ္စည်းတန်ကြိမ်5တန်နဲ့အတူဒီကနေ့မနက်ပိုင်းကတူရကီကိုထွက်ခွာသွားတာပါ။ကူညီထောက်ပံ့ရေးပစ္စည်းတွေထဲမှာတော့အစားအသောက်အဝတ်ထည်ယာယီအမိုးကာတွေနဲ့နေအောင်ကြီးစွမ်းရည်သုံးမီးအိမ်တွေအပြင် K9 အနံ့ခံခွေးတွေလည်းပါပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့ဒီလိုအကူအညီတွေကိုလင်း30နဲ့ပေးဖို့ရှိတာမှာဒီကနေ့ပထမဆုံးလင်းထွက်ခွာတာဖြစ်တယ်လို့လူသားဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုဌာနဝန်ကြီး မူဟာဂျီယာ FND ကပြောပါရယ်ဒါပြင်ဂျမားရေးဝန်ကြီးဌာနစစ်တပ်နဲ့ရဲတပ်ဖွဲ့လူသားချင်းစာနာကူညီပေးအဖွဲ့အစည်းတွေကဂျမားရေးဝန်ထမ်းအယောက်90ပါတဲ့နောက်ထပ်သီးခြားအဖွဲ့တစ်ခုကိုလည်းတနင်္လာနေ့မှာဆင်လွတ်ဖို့ရှိပြီးတော့ဒီအဖွဲ့ကတော့ရေးပေါ်စည်းရုံးတစ်ခုတည်ဆောက်ပြီးတော့အကူအညီတွေပေးသွားမှာဖြစ်တယ်လို့ဝန်ကြီးကပြောပါရယ်ငွေနှံစိုးစုံခံရတဲ့တူရကီကဒေသ၅ခုမှာအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံသား120ရှိပြီးတော့မလေးရှားနိုင်ငံသား2ယောက်နဲ့မြန်မာနိုင်ငံသား1ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းအင်ကာရာမျိုးတော်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကထုတ်ပြန်ပါတယ်။ခရင်ရောက်သေဆုံးသွားသူတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံသား9ဦးပါဝင်တဲ့အကြောင်းဗိုလ်ထုနှင်းကတန်ယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီလနေ့မနက်ပိုင်းကပြင်အား၈နီးပါးရှိတဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံမှာလူတောင်းတဲ့ချီသေဆုံးခဲ့ပြီးတော့ပျောက်ဆုံးနေသူတွေအများပြားရှိနေဆဲဖြစ်ပါတယ်။ဒီလိုငရင်တန်းတင့်သူတွေအတွက်အင်ဒိုနီးရှားနဲ့အာရဗ်နိုင်ငံတွေပါဝင်ကမ္ဘာနိုင်ငံအတော်များများကအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ထောက်ကူပစ္စည်းတွေပေးပို့နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အရှေ့မြောက်ဘက်ဝေဟင်မှာပြန်တန်းနေတဲ့အမျိုးအမည်မသိတဲ့အရာတစ်ခုကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တိုက်လျင်တစဉ်ပြစ်ချခဲ့တယ်လို့အင်ဂျူရောတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အမြင့်ပေ4000ကျော်မှာပြန်တန်းနေတဲ့အရာဟာထောက်လှမ်းမှုလုပ်နေသလားဆိုတာလုံးဝမသိရသေးပေမဲ့ခီးသည်တဲ့လေယာဉ်တွေအတွက်အနည်းရရှိတဲ့အတွက်ပြစ်ချလိုက်တာဖြစ်တယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးအဖွဲ့ပြောခွင့်ရချောင်ကာဘီကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကအမေရိကန်အရှေ့ပိုင်းဝေဟင်ပေါ်မှာပြစ်ချခဲ့တဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကြီးချက်ကိုအများကြီးသိပြီးတော့မော်တော်ကားတစ်စီးအရွယ်လောက်ရှိတယ်လို့သူကပြောပါတယ်။ပန်တဂွန်စစ်ထနာချုပ်မှလည်းတောက်ကြနေတဲ့ကအလားတူသတင်းစာရှင်းလင်းပွဲလုပ်ခဲ့ပေမဲ့လည်းပြစ်ချခဲ့တဲ့အရာနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းမရှိသေးပါဘူး။
As you well know, civilian aircraft operate, you know, at a variety of ranges up to 40 to 45,000 feet. So again, there was a reasonable concern.
ပြန်တန်းနေတဲ့အရာမှာမောင်းသူပါမပါအမေရိကန်ပိုက်လော့တွေအနာကပ်ပြန်တန်းကြည့်တဲ့အခါမှာလူပါပုံမရကြောင်းနဲ့ခီးသည်တဲ့လေယာဉ်တွေအတွက်အန္တရာယ်ရှိတဲ့အတွက်ပြစ်ချလိုက်တာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ပြောခဲ့ရဗိုလ်မှူးချုပ် Pat Ryder ကပြောကြားခဲ့တာပါ American လေကြောင်းပိုင်နက်ထဲမှာတောက်ကြနေကပြစ်ချလိုက်တဲ့အရာနဲ့ပတ်သက်လို့ထောက်လန်းရေးရင်လားဘယ်ကလာတယ်လဲဘာကြောင့်ပြန်တန်းနေတယ်လဲစတဲ့မေးခွန်းထုတ်မှုတွေကိုတာဝန်ရှိသူတွေလောလောဆယ်ဖြေဆိုနိုင်ခြင်းမရှိသေးပါဘူး Alaska ပြည်နယ်ကရေခဲနေတဲ့ရေပြင်ပေါ်ကျသွားမယ်လို့ယုံကြည်ရတဲ့အပြည့်အစုံပိုင်းစားတွေကိုရယူဖို့စူးစမ်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီခါကျရင်တော့အဲ့ဒီအရာဝတ္ထုအကြောင်းကိုပို့ပြီးတော့သိရနိုင်မယ်လို့မျှော်လင့်နေကြပါတယ်ရှင
်အမေရိကန်ပိုင်းနဲ့ဝင်ဟင်မှာတရုတ်မိုးပြံမှုပေါင်းကြီးတွေတွေ့ခဲ့တဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့တရုတ်သူတွေသနာဌာနတစ်ခုနဲ့တရုတ်ကုမ္ပဏီ၅ခုကိုတင်ပို့ကုန်ဆိုင်ရာအမေရိကန်ရဲ့အမိမဲဆင်းထဲမှာတောက်ကြနေကထဲသွဲအေးအေးယူတန်းခတ်လိုက်ပါတယ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တဲ့တရုတ်ရဲ့ထောက်လှမ်းမှုလုပ်ရည်တွေကိုထိထိရောက်ရောက်ဖော်ထုတ်ကင်တွယ်ဖို့ကြိုးပမ်းနေတဲ့အကြောင်းသမ္မတအင်ဂျီတော်ကပြောကြားပြီးမှပဲဒီအေးအေးယူမှုတွေထွက်လာတာပါအခုအရေးယူလိုက်တဲ့ကုမ္ပဏီ၅ခုနဲ့သုတေသနဌာနတို့ဟာအထူးသဖြင့်မိုးပြံပောင်းတွေနဲ့မိုးပြံရင်တွေပါဝင်တရုတ်စစ်တပ်ရဲ့အာဂါသနဲ့လေကြောင်းစူးစမ်းလေ့လာရေးအစီအစဉ်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့တွေဖြစ်ပြီးတော့တရုတ်စစ်တပ်ခင့်မီအစင်းမြင့်တိဆောက်ရေးအတွက်ကူညီပံ့ပိုးပေးနေတာဖြစ်တယ်လို့အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ဝေဟင်မှာတရုတ်မိုးပြံမှုပေါင်းကြီးတွေပြန်ဝဲနေတဲ့ကိစ္စကအမေရိကန်အစိုးရအတွက်နိုင်ငံရေးအရဒေါသထွက်စရာဖြစ်စေခဲ့ပြီးတော့အမေရိကန်နဲ့မဟာမိတ်တွေပေါ်မှာတရုတ်နိုင်ငံရဲ့ချင်းချောက်မှုကိုအထူးအာရုံစိုက်တုံ့ပြန်ရတဲ့အခြေအနေဖြစ်လာစေခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေနေ့မှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ February 17ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်American ဒုသမ္မတဟောင်း Mike Pence ရဲ့ Indianapolis မြို့ကနေအိမ်ကိုတောက်ကြနေတော့က FBI တာဝန်ရှိသူတွေရှာဖွေရမှသက်ဆိုင်သူတွေသာတီးသန့်ဖတ်ရလို့ရေးထားတဲ့အစိုးရစာရွက်တစ်ခုကိုတွေ့ရှိတယ်လို့ FBI ကပြောပါတယ်ဒုသမ္မတဟောင်း Pence ရဲ့နေအိမ်မှာအလားတူဒီ classified လို့ရေးသားထားတဲ့စာရွက်စာတမ်းတချို့တွေ့ရှိခဲ့ပြီးတဲ့နောက်အခုလို FBI ကထပ်မံရှာဖွေခဲ့တာပါဒုသမ္မတဟောင်း Pence ရဲ့ခွင့်ပြုချက်နဲ့ရှာဖွေမှုအတွင်းမှာသူ့ရဲ့ရှေ့နေကနအိုးစစ်ကြည့်စဉ်တုန်းကမတွေ့ခဲ့တဲ့ဒီစာမျက်နှာ6ခုကိုလည်းထပ်ပြီးတော့တွေ့တယ်လို့တရားရေးဌာနကပြောပါရတယ်။အဲ့ဒီစာမျက်နှာတွေပေါ်မှာတော့ရှင်းဝဲထားရမယ်ဆိုတဲ့သတိပေးရေးသားချက်တွေမပါဘူးလို့လည်းပြောပါရတယ်။တရားရေးဌာနတာဝန်ရှိသူတွေတအိမ်လုံးကိုအတားအဆီးမရှိရှာဖွေခွင့်ရခဲ့ပြီးတော့ရှာဖွေနေချိန်မှာဒုသမ္မတဟောင်း Pence နဲ့ဇနီးတွေတို့နေအိမ်မှာရှိမနေပါဘူး။ဒုသမ္မတဟောင်းရဲ့နေအိမ်မှာတီးသန့်ဖတ်ရန်လို့ရေးသားထားတဲ့ရေးသားချက်တွေပါတဲ့ဒီ classified လျှို့ဝှက်စာရွက်စာတမ်းတချို့တွေ့တယ်လို့သူ့ရဲ့ရှေ့နေ Greg Jacobs က အမျိုးသားမော်ဂွန်တိုက်ကိုဇန်နဝါရီလမှာစာရေးသားအကြောင်းကြားခဲ့တာပါသမ္မတဂျိုးဘိုင်ဒန်ဟာလည်းဒုသမ္မတဖြစ်ခဲ့စဉ်အချိန်တုန်းကအလားတူလျှော့ဝှက်ထားရမယ့်စာရွက်စာတမ်းတွေကိုသူ့ရဲ့တပ်သိပညာရှင်များအဖွဲ့ရုံးကမှရော့ဒလဝဲမြို့နယ်အိမ်မှာပါတွေ့ခဲ့တဲ့အတွက်အမျိုးသားမော်ဂွန်တိုက်ကိုအကြောင်းကြားခဲ့ရပါတယ် FBI ကလည်းသမ္မတဘိုင်ဒလဝဲမြို့ကနေအိမ်ကိုရှာဖွေခဲ့ပေမဲ့စာရွက်စာတမ်းတွေထပ်မံတော့မတွေ့ခဲ့ပါဘူးလျှော့ဝှက်ထားရမယ့်အစိုးရစာရွက်စာတမ်းတွေမော်ဂွန်တိုက်ကိုပြန်မအပ်ဘဲပုဂ္ဂိုလ်ရေးပိုင်နေရာတွေမှာတွေ့တဲ့ကိစ္စကိုစုံစမ်းဖို့လဲတရားရေးဌာနကအထူးစုံစမ်းစစ်ဆေးမှုခန့်အပ်တာဝန်ပေးထားပါတယ်ရှင်
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာတစ်နှစ်ပြည့်တော့မဲ့အချိန်မှာရုရှားဟာအကြက်တဲတွေပို့ပြီးတော့ကျုံလာနေရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်ယူကရိန်းကိုဆေးလွတ်တဲ့ရုရှားတပ်ဖွဲ့တွေထဲမှာအကျဉ်းသားတွေစစ်တပ်ထဲခေါ်ယူသုံးနေတာတွေကိုဒီသတင်းပတ်အစောပိုင်းကရက်ဆိုင်ပစ်လိုက်ပြီးလို့အကျဉ်းသားတပ်သားစုဆောင်မှုတာဝန်ယူထားတဲ့ရုရှားလက်နက်ကိုင်ကြီးစားအဖွဲ့ Wagner Group ကဒီသတင်းပတ်အစောပိုင်းကပြောဆိုခဲ့တာကိုထောက်ပြပြီးတော့ရုရှားဟာရွေးစရာမရှိတဲ့အခြေအနေမျိုးကြုံနေရပြီလို့ဗြိတိန်ကာကွယ်ရေးဌာနကနေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းရေးအစီရင်ခံစာမှာဒီကနေ့ဖော်ပြပါတယ်ရုရှားအနေနဲ့သူရဲ့ရည်မှန်းချက်နဲ့တိုက်အင်အားတွေကိုရှော့ချမလားဒါမှမဟုတ်ရှေ့တိုးဆက်တိုက်မလားဆိုတာကိုရွေးချယ်ရတော့မယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်ယူကရိန်းစစ်ပွဲအခြေအနေမှကိုတည်လာကြတာနဲ့အမျှအကျဉ်းသားတွေဟာစစ်ပွဲမှာပါဝင်တိုက်ခိုက်ဖို့စိတ်အားမထက်သန်ကြတော့ဘူးလို့လည်းထောက်ပြပါရယ်။ဒါပြင် Wagner Group အဖွဲ့ကအခုလိုအကျဉ်းသားတွေကိုတပ်သားစုဆောင်တာတွေကိုရက်လိုက်တာကိုကြည့်ရင်လည်းဒီအဖွဲ့နဲ့ရုရှားကာကွယ်ဝင်ကြီးဌာနကြားမှာဒဏ်ရာပြဿနာတွေပိုဆိုးလာပုံရတယ်လို့ဗြိတိန်ကာကွယ်ဌာနကပြောပါရယ်။ဒီတော့အတွင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဖေဖော်ဝါရီ20ရက်နေ့မှာယူကရိန်းနဲ့အင်ဒီဂျင်ပိုလန်နိုင်ငံကိုသွားရောက်မယ်အကြောင်းအင်မီရောကတောက်ကြနေမှာကြီးညာပါတယ်ပိုလန်သမ္မတဒူရန်နဲ့အရှေ့ဥရောပမဟာမိတ်နိုင်ငံတွေကတောင်းပန်ရှိသူတွေနဲ့သမ္မတဘိုင်ဒန်တွေ့ဆုံမဲ့အကြောင်းယူကရိန်းစစ်ပွဲနှစ်ပတ်လည်အချိန်သွားရောက်မဲ့ဒီခီးစဉ်ဟာအမေရိကန်အနေနဲ့ယူကရိန်းပြည်သူတွေနဲ့ဆက်လက်ရည်တည်သွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသရောက်တယ်လို့အင်မီရောအမျိုးသားအကြံပေးဂျွန်ကာဘီကပြောလိုက်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာဒီပင်ဆယ်ယူနိုက်တက်အသက်ကို62နှစ်ကနေပြီးတော့64နှစ်အထိတိုးမဲ့သမ္မတအမ်မန်မက်ခရွန်ရဲ့အစီအစဉ်ကိုဆန့်ကျင်ကန့်ကွက်တဲ့တနိုင်ငံလုံးဆန္ဒပြပွဲတွေဒီကနေ့လည်းလှုပ်နေကြပါတယ်။နိုင်ငံတော်ဝန်မှဆန္ဒပြသူသိန်းနဲ့ချီဆန္ဒပြကြမယ်လို့ခန့်မှန်းရပါတယ်။တနိုင်ငံလုံးမှဒီ၄ချိန်မြောက်လှုပ်တဲ့ဆန္ဒပြပွဲတွေမှာဒီတစ်ချိန်တော့တည်ယူပို့ဆောင်ရေးတမကတွေမပါတဲ့အတွက်ပါရီမြို့မှာဘတ်စကားတွေရထားတွေပြေးဆွဲနေကြပါတယ်။ပင်ဆယ်ယူနိုက်တက်အသက်တိုးရေးအဆိုပြုချက်ကိုဒီသတင်းပတ်အစောပိုင်းကပြင်သစ်လွှတ်တော်မှဆွေးနွေးခဲ့ကြတာမှလွှတ်တော်အမတ်တွေကြားမှာအတော်လေးအခြေအတင်ညှင်းခုန်ခဲ့ကြပါတယ်။သမ္မတမက်ခရွန်ကပင်ဆယ်စနစ်ကိုမဖြစ်မနေပြောင်းလဲလို့ဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့၄ရက်ကတစ်ချိန်လှုပ်ခဲ့တဲ့ဆန္ဒပြပွဲတွေကတော့ပါရီမြို့တော်အပြင်နီစ်မာဆေးတူလူးစားတဲ့မျိုးတွေအပါအဝင်ပြင်သစ်မျိုးတွေမှာဆန္ဒပြသူစုစုပေါင်း9သိန်းခွဲထက်မနည်းပါဝင်ဆန္ဒပြကြတယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့2000ခေါက်တုန်းကဒီဆန္ဒပြပွဲတွေကတော့ပြည်သူတသန်းတော်အထိလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ရှင်။
အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာ2022ခုနှစ်ကအင်တာနက်ဖြတ်တောက်ခံမှုဟာအီရန်ရုရှားပါဝင်တခြားဒေသတွေထက်ကိုအဆိုးဆုံးဖြစ်တယ်လို့ပုဂ္ဂလိကပိုင် VPN ကုမ္ပဏီတစ်ခုဖြစ်တဲ့ Safshark ကပြောကြားလိုက်ပါတယ်အင်တာနက်ဖြတ်တောက်ခံမှု၅ပုံတစ်ပုံကျော်ဟာကက်ရှမီးယားဒေသမှာဖြစ်တယ်လို့အင်တာနက်ပိတ်ပင်မှုနဲ့ဆိုင်တဲ့ Safshark ရဲ့ဒီနိုင်ငံကအစီရင်ခံစာမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းနိုင်ငံပေါင်း32နိုင်ငံမှာအင်တာနက်ကန့်သတ်ပိတ်ပင်မှုပေါင်း112ခုလုတ်ခဲ့တယ်လို့ပြောပါတယ်အဲ့လိုပိတ်ပင်မှုတွေအလုံးကဒီဆန္ဒပြပွဲတွေမငြိမ်မသက်ဖြစ်ချိန်တွေမှာဖြစ်တယ်လို့ဆိုပါတယ်ယူကရိန်းကိုရုရှားကြီးကျော်စစ်တိုက်ချိန်တရင်တွေနဲ့လူမှုကွန်ရက်အသုံးပြုမှုတွေမှာရုရှားမှာဖြတ်တောက်ခဲ့တယ်လို့ပဲအီရန်မှာလည်းဆန္ဒပြပွဲတွေအကြီးအကျယ်စတင်ချိန်မှာအင်တာနက်ဖြတ်တောက်ခဲ့တယ်လို့ပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဒုအသံစီစဉ်ကိုထုတ်လွှင့်ပေးမှာပါနိုင်ငံရေးစီးပွားရေးတည်ငြိမ်မှုခင်းမဲ့လာနေတဲ့မြန်မာနိုင်ငံမှာလုံခြုံရေးနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်အိန္ဒိယနိုင်ငံတွေကိုထွက်ခွာသူတွေတည်တည်တသာပိုများလာပါတယ်အခက်အခဲအန္တရာယ်တွေကြားကအိန္ဒိယထိုင်းနိုင်ငံကိုထွက်ပြေးလာပြီးတော့အလုံလုံနေကြသူတွေအကြောင်းဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာအဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝါလာတဲ့အခါမှာကို့မှာအထောက်အထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှာနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမကိုကြောက်ရပြန်ရော
ငကူတော့ကဒီဆွေပြောင်းသွားလာဖို့မရည်ရွယ်ဖဲနဲ့ပေါ့နော်အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေဆွေပြောင်းသွားလာရတဲ့အနေထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်ဥမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေဆွေပြောင်းသွားလာရတဲ့သူတွေရှိတယ်ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအဲဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေရပေါ့နော်
ဆရာနာတိမ့်ပြီးတဲ့နောက်တိတ်မကြခင်မှာပဲလုံကြုံရေးအလောက်ကိုင်းနဲ့ပိုကောင်းတဲ့ဘဝတွေအတွက်လူအစုလိုက်အပြုံလိုက်နိုင်ငံသားထွက်ကုန်ကြပါတယ်တချို့တွေကပရိပခါနဲ့ဖန်ဆီးခံရနိုင်လို့နိုင်ငံကထွက်ခွာကြသလိုတချို့ကလည်းအနေရရှိပြီးအကူအညီမဲ့နေတဲ့ဂျာကပဲအလောက်ကိုင်းရဖို့နဲ့မိသားစုကိုထောက်ပံ့နိုင်ဖို့အတွက်စွန့်ခွာနေကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ဟိုမှာနေတာထက်စားလို့ရှင်ဟိုမှာညတိုင်းအာစိုးရိမ်နေရတယ်ဒေရှင်လည်းလဖမ်းလည်းဘသူအများတင်ပေးလိုက်မလဲဟိုမိဘတွေအတွက်လည်းအန္တရာယ်ရှိရဲ့အာကိုကလွတ်သွားပြီမဲ့လို့ပေါ့အိုးမိဘကြီးကိုအမေကဟိုမှာကိုမိကိုစပ်ပြီးဖမ်းမလားအဲ့လိုမျိုးစိုးရိမ်တာမျိုးတော့ရှိရပါတော့အဲ့နဲ့ငါဒီမြန်မာနိုင်ငံမှာနေတာထက်စားလို့ရှင်တခြားနိုင်ငံကိုသွားပြီးတော့အာခိုးလုံလိုက်မယ်ဆိုပြီးတော့လာလိုက်တာ
သူကနင်းနို့ပါကျမရေဝန်ထမ်းဟောင်းဖြစ်တဲ့သူကအခုဆိုနိုင်ငံကနေထွက်လာရတာတနှစ်နီးပါးရှိနေပါပြီစစ်အာဏာမသိမ်းခင်အချိန်ကျမရေဝန်ကြီးဌာနအောက်ကပြည်သူစေယုံဓမ္မန်ဌာနမှာ၄နှစ်လောက်လုပ်ခဲ့ပြီးတော့အဲ့ဒီနောက်မှာတော့ CDM လောက်ကအလုပ်ချွတ်ခဲ့ပါတယ်အခုတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမြန်မာရွှေ့ပြောင်းကလေးငယ်တွေကိုစာတင်ပေးနေပါတယ်သူမှာထိုင်းနိုင်ငံတွင်နေထိုင်ဖို့တရားဝင်ဗီဇာနဲ့ဘာအထောက်အထားမှမရှိပါဘူးနုနုလိုပဲလုံခြုံရေးအခြေအနေကြောင့်ပြောင်းရွှေ့ထွက်ခွာရသူတွေဟာအိန္ဒိချင်းနိုင်ငံတွေစီမှာတရားဝင်ကောတရားမဝင်မှာခိုးလုံနေကြရပါတယ်။ကိုတူတာက NLD ပါတီဝင်တဦးရဲ့သားဖြစ်တယ်လို့အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူပါ။ကိုတူတာတင်းချောင်နေတဲ့နေရာမှာလည်း2021ခုနှစ်နှစ်ကုန်ပိုင်းမှာတိုက်ပွဲတွေဖြစ်လာခဲ့ပါတယ
်။ကျွန်တော်တို့ဒီထိုင်းမြကန်ပီးမှာမပင်ချမ်းမှာကျွန်တော်တို့လူတန်လေးတွေနေကြသေးတယ်။နေကြရရနေပြီးတော့တိုက်ပွဲတွေကအဲ့ဘက်မှာအရှင်တော့ရှော့အဲ့လမ်းမှာတရှော့ကဖြစ်လာတဲ့ခါလေးကျကျွန်တော်အဲ့မှာနေလို့မရကျွန်တော်တို့ဒီကန်းကိုခိုးကူးရတော့လေ
။ကဘာကူလာတမက UN ရဲ့အချက်အလက်အရ2021ခုနှစ် NLD အစိုးရဖြုတ်ချခံရပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ 1.2 သန်းရှိပါတယ်။ပြည်တွင်းကနေတရားမဝင်လမ်းကြောင်းနဲ့ရွှေ့ပြောင်းသွားလာတာတွေလည်းရှိလို့ပြည်ပကိုဘလောက်ထွက်ခွာသွားပြီလဲဆိုတာတော့သိရဖို့ခက်ခဲပါတယ် UN ကတော့အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံတွေကိုနေဆက်ဖြတ်ကျော်ရွှေ့ပြောင်းသွားတဲ့ဒုက္ခတွေ9,200ရှိရဲ့လို့ခန့်မှန်းထုတ်ပြန်ထားပါတယ်ဒီအရေးအတွက်တည်းမှာတရားဝင်အလုသမားနဲ့တရားမဝင်အလုသမားထောင်ပေါင်းများစွာမပါသလိုနေဆက်ကနေခိုးထွက်သွားသူတွေမပါပါဘူးလုံခြုံရေးအရာထွက်ခွာသွားသူတွေအပြင်ကျဆင်းလာတဲ့စီးပွားရေးနဲ့အတူကုန်စည်နှုန်းကြီးမင်းတာကြားမှာအလုရက်နာခံရတဲ့သူတွေဟာနိုင်ငံကနေထွက်ပြီးအလုလုပ်ဖို့ကြိုးစားလာကြပါတယ်။အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ချုပ် ILO ရဲ့အချက်အလက်အရ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအလုလက်မဲ့ဖြစ်သွားသူ 1.8 သန်းရှိနေပါတယ်။ဒီလိုအလုလက်မဲ့ဖြစ်ရသူတွေမှာမတူညီတဲ့နယ်ပယ်အသီးသီးကပါဝင်ပါတယ်။ယူရကတော့မြန်မာနိုင်ငံမှာဖွံ့ဖြိုးဖို့အားယူနေတဲ့နည်းပညာငယ်ပယ်ကရန်ကုန်အခြေစိုက် web developer တဦးဖြစ်ပါတယ်။ web developer တဦးဖြစ်တဲ့သူမလိုလူငယ်တွေအတွက်အာဏာမသိခင်အလုပ်ကအခွင့်အလမ်းတွေများလာသလိုတခြားအလုပ်တွေနဲ့ရှင်ဝင်ငွေလည်းတိတိတသာများပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသူမနဲ့သူမလှုပ်ဖို့ကံပတ်တွေအလုပ်နားလိုက်ရပါတယ်
။တချင်းမထွက်သေးဘူးမြန်မာမှာဆက်ပြီးနေကြည့်သေးတယ်။အဲ့လိုမျိုးဒီကြည့်တဲ့အချိန်မှာဘယ်လိုဖြစ်လဲဆိုတော့ internet ကလုံးဝ stable မဖြစ်ဘူးဒီတချို့ရက်တွေဆိုတစ်နေ့လုံးဖြတ်တာတို့ဘာလို့ဥမာအဲ့တော့ဆိုပြည်တော်စုနေလာပါလားမဖြစ်အဲ့လိုမျိုးကြီးဆိုရှင်ဟိုလုံးဝကြီးဖြတ်ချလိုက်တာပါညာပေါ့နော်ဘယ်အရာမှအစိုးရမနေဘူးမနေပြန်ဘာဖြစ်နေမှန်းမသိဘူးပေါ့နော်အဲ့လိုကြီးဖြစ်တော့အဲ့ဟို remote လုပ်သေးတယ်အဲ remote developer လုပ်တော့လေအဲ့
င်တာနက်လိုင်းမကောင်းတာနဲ့မိပြတ်တာနဲ့မီတင်တွေလုပ်တဲ့အခါကျတော့ဘလို့မှအဆင်မပြေဘူးပေါ့နော်ပြတ်ပြတ်သွားတယ်အဲ remote နဲ့ဆိုလဲအဆင်မပြေတဲ့အခါကျတော့နောက်ဆုံးဖတ်လာလိုက်ရတာပေါ့နော
်နိုင်ငံတွင်းကအလုံးလောက်ကိုင်းနိုင်တဲ့အရွယ်တွေနဲ့ကျွမ်းကျင်ပညာရှင်တွေထွက်သွားတာကနိုင်ငံအကျွမ်းနှင်းနာမှုတွေရှိရလို့အပြည်ပြည်ဆိုင်ရာအလုံးသမားအဖွဲ့ချုပ်မြန်မာရဲ့ National Project Coordinator မဝင်းနှင်းပိုကပြောပါတယ်
တက်ရောက်မှုတွေကတော့အများကြီးရှိနေတာပေါ့နော်။ဒါကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဒီစီးပွားရေးပြန်လဲဟိုပြန်လဲကုစားဖို့ဆိုတဲ့အခါမှာအလုံးလုံးနိုင်မဲ့အသက်အရွယ်အပိုင်းခြားတွေအများကြီးလိုအပ်တာပေါ့နော်။ငကူတုံးကဒီဖြစ်ပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်။အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေဖြစ်ပြောင်းသွားလာရတဲ့အနေအထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်။ဥပမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေရွှေ့ပြောင်းသွားလာရတဲ့သူတွေရှိရဲ့ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအာဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေရပေါ့နော်
။ဘာကာကွယ်စောင့်ရှောက်မှုမှမရှိပဲငွေကြေးများစွာပေးရပြီးဘိမကင်းနဲ့နယ်စပ်ဖြတ်ကျော်မှုတွေကြောင့်မလိုလားအပ်တဲ့အန္တရာယ်တွေအကြမ်းဖက်မှုတွေအမျက်ထုတ်ခံရမှုတွေနဲ့လူကုန်ကူးခံရတာတွေလည်းကြုံရနိုင်တယ်လို့မဝင်းနင်းဘိုကသတိပေးထားပါတယ်။ထိုင်းရောက်နေတဲ့ကျမရေဝန်တန်းဟောင်းနုနုကတော့သူမလုံခြုံရေးအတွက်နေ့စဉ်တွေးပူနေရပါတယ
်။ကိုဒီဘက်ကိုရောက်ပြီးရဲ့အခါမှာတော့ကိုမြန်မာနိုင်ငံမှာနေရတဲ့အခြေအနေနဲ့တော့အာမတူတာတော့မတူဘူး။ဘယ်လိုမတူတာလဲဆိုတော့ဒီမှနေရလဲစွင့်ရတာပဲ။သွားလာတဲ့အခါမှာကိုမှအထောက်အထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမကိုကြောက်ပါပြန်ရောပလေးဖမ်းမကိုကြောက်ရတယ်ပြီးတဲ့အခါကျတော့အလုံးကန်နေရတယ်အလွယ်တကူမရှိဘူးရှိရလို့ဒီကြပြန်တော့လုံးမယ်ဆိုရင်အဲလောက်ခလားစာကိုနှိမ်နေအချိန်ကြီးအများကြီးလောက်ခိုင်းနေပြီးတဲ့အခါမှာအများဆုံးရ3500ဒီတော့အဲ့လောက်ပဲရ
နူနူကတော့ရွှေပြောင်းကလေးရွေရဲ့စာတင်ကြောင်းမှာတလကိုဘတ်တစ်ထောင်ဒေါ်လာနဲ့ဆိုဒေါ်လာ30ဝန်းကျင်ပဲရတဲ့အတွက်ဘလို့မှရက်တီလို့မရလို့ဆွေမျိုးတွေအကူအညီနဲ့နေနေရတာပါဒီလိုနိုင်ငံပြင်ပထွက်လာရသူတွေမှာစိန်ခေါ်မှုတွေအခက်အခဲတွေများစွာရှိနေပေမဲ့နိုင်ငံတွင်းကနေထွက်လာခြင်းသူတွေကများစွာရှိနေသေးပါနိုင်ငံရွှေ့ပြောင်းသွားလာရမှာအရေးပါတဲ့ပတ်စပို့တစ်ခုရဖို့ကုန်ကျစရာဟာငွေကျပ်3000ကျော်ကနေ8000လောက်ထိဈေးမြောက်သွားပေမဲ့အရင်ကချက်ပတ်စပို့လုပ်ခြင်းသူ3000လောက်ကိုများလာတယ်လို့ဝယ်စားတချို့ကဒို့အတန်ကိုပြောပါတယ်စစ်ကောင်စီကတော့2022ခုနှစ်ဒီဇင်ဘာနောက်ပိုင်းမှာပတ်စပို့ထုတ်ပေးရာတက်တန်းတိုးရာအားလုံးကိုရပ်ဆိုင်းလိုက်ပါတယ်။ဒါကတရားဝင်လမ်းကြောင်းကိုရောက်သွားအောင်ပို့ဖိအားပေးရာရောက်တယ်လို့အလို့သမားအရေးကူညီပေးနေသူတွေကဆိုကြပါတယ်။ ILO ရဲ့ National Project Coordinator မဝေနှင်းပိုက
ပေးချရတယ်နော်။အဲဒီပတ်စပို့ပိတ်တဲ့ကိစ္စကတော့လုံးဝကိုအပြတနာအကြီးကြီးပဲပေါ့နော်ဒါကဟိုပြောမယ်လူခွင့်ရေးချိုးဖောက်မှုတရက်လည်းဖြစ်တယ်လို့ရှုမြင်လို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီအာ passport ရှိရှိမရှိရှိသွားရဲဆိုပေမဲ့လည်းပေါ့နော် passport အာရှိခြင်းအပြင်ဟိုလူတယောက်ကကိုယ့်ရဲ့လွတ်လပ်စွာဟိုသွားလာဖို့ကိုလိုအပ်တယ်ပေါ့နော်လိုအပ်တဲ့အတွက်ကြောင့်မလို့ဒီ passport မရှိခြင်းအပြင်လူတွေကပို့ပြီးတော့မှရွေးချယ်စရာမဲ့သွားတာပေါ့နော်မဲ့သွားတယ်ဒီ passport မရှိတဲ့အတွက်ကြောင့်မလို့ဥမာတချို့ဆိုကျောင်းသွားတက်ရမယ့်အချိန်မှာမသွားရတာတို့ပေါ့နော်တချို့ဆိုရင်ကျမရေးအတွက်စီးသွားကူရမယ့်ဟာတွေပေါ့နော်တချို့ဆိုရင်လည်းအလောက်ကင်ကိုအာဒီသွားမယ်ဆိုလို့ရှိရင် passport ရှိမှပဲတရားဝင်အလောက်ကင်သွားလို့လို့ရမယ့်အနေထားမျိုးမှာသွားလို့မရတော့ပေါ့နော်ဆိုတော့ရှိရှိရှိရှိသွားကြရဲဆိုပေမဲ့လည်းဒါက passport ဒီโอ้နိုင်ငံသားတရားရတင်ရထိုက်တယ်လှုပ်တင်လှုပ်ထိုက်တဲ့အခွင့်အရေးဖြစ်ပြီးတော့မှလုံရမယ့်အနေအထားဖြစ်တယ်ပေါ့နော
်နေဆက်ဖြတ်ပြီးထိုင်းနိုင်ငံနဲ့တင်းရှောင်းနေရဲ့အာနာရှင်စန်းကျင်ဆန္ဒပြသူကိုတူတာကတော့အိမ်ပြန်ဖို့တွေးမိနေသေးပါ
ခုနိုင်ငံကိုအရင်ကခုပြန်နေတာပေါ့ဗျာတခါတခါအရင်ဖြစ်ပြန်ဖြစ်အပန်းခံပြီးပြန်လိုက်ကောင်းမလားလို့ပုံတော့တွေးပြဒါပေမဲ့လည်းပြန်သွားရင်လည်းအိမ်ပြန်နေလို့ဒါတန်းကံပြန်မှာဟိုအိမ်ရောက်မှာမဟုတ်ဘူးတင်ကြံကုန်းရောက်မှာအစဉ်ဆိုတော့လေဘယ်လိုစိတ်ချော်ထားရပေါ့ဗျာပြန်ချက်မှာပြန်ပြို့တော့မလဲလည်းမသိတော့ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ် ဒီစီဇန်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒို့အတအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အစ္စရေးမှာလူတွေတောင်းတဲ့ခြိပါဝင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ခြိပြီးတော့ဖြစ်နေပါတယ်။ဟောင်ကောင်မှာတော့ကြားမလိန်သတ်မှတ်ချက်ကိုမပုံတင်တဲ့တင်တဲ့မှာဖော်ပြတဲ့အခါကိုပြောင်းလဲခံယူသတ်မှတ်ယူထားတဲ့အတိုင်းဖော်ပြခွင့်ရသွားပြီဖြစ်ပါတယ်။စစ်ဖြစ်နေတဲ့ယူကရိန်းမှာမိုင်းအန္တရာယ်ကဘလောက်အထိဆိုးလာပါသလဲ။ဒီလိုတစ်ပတ်အတွင်းဖြစ်ပျက်ခဲ့တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးသတင်းတချို့ကို AP နဲ့ Writer သတင်းတွေကိုကူးကားပြီးတော့ဥတ္တမောင်သံကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီပါဒီမိုကရေစီလူ့ခွင့်ရေးသတင်းတွေကအစ္စရေးဟောင်ကောင်ယူကရိန်းကသတင်းတွေကိုတင်ပြချင်ပါတယ်အစ္စရေးနိုင်ငံမှာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့အဆိုအရကတရားရုံးဆုံးဖြတ်ချက်ကိုလွှတ်တော်ကလွှမ်းမိုးနိုင်မှုစ조사နေပါတယ်ဟောင်ကောင်မှာတော့ကိုယ့်ရဲ့လိင်ဆိုင်ရာသတ်မှတ်ချက်ကိုမှတ်ပုံတင်မှာပြောင်းလဲဖို့ခွင့်ပြုလိုက်ပါတယ်ယူကရိန်းမှာတော့ယူကရိန်းစစ်တပ်ကမိုင်းအသုံးပြုခဲ့တာတွေအပေါ်လူ့ခွင့်ရေးအဖွဲ့တွေကကန့်ကွက်ဝေဖန်လိုက်ကြပါတယ်ပထမဦးဆုံးအစ္စရေးကိုသွားပြီးဒီမိုကရေစီအခြေအနေကိုကျွန်တော်တို့ကြည့်ကြရအောင်ပါဖေဗရူလာ၄ရက်နေ့စနေနေ့မှာတောင်းချီတဲ့ဆန္ဒပြသူတွေဟာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့အဆိုအရကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒါဟာရက်တတပတ်၅ပတ်မြောက်ဆန္ဒပြပွဲလေးဖြစ်ပါတယ်ဒီဝင်မာလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရာအုပ်စုကအနိုင်ရရှိခဲ့ပြီးအစ္စရေးနိုင်ငံတမိုင်းမှာလက်ရာအခြားဆုံးအစိုးရတွေကအစိုးရတရဖြစ်ပေါ်လာခဲ့ပါတယ်။တရားရေးစနစ်ကိုပြောင်းလဲရေးကလက်ရာအစိုးရရဲ့အဓိကအလုပ်ဖြစ်လာပါတယ်။တရားသူကြီးတွေခန့်ထားရမှာအစိုးရရဲ့အခန်းကဏ္ဍအဓိကဖြစ်လာအောင်စီစဉ်လာခဲ့သလိုအစိုးရဆုံးဖြတ်ချက်တွေနဲ့ဥပဒေတချို့အပေါ်တရားလွတ်တော်ချုပ်ကလွှမ်းမိုးနိုင်တဲ့အာဏာကိုလည်းကန့်သတ်ဖို့ကြိုးစားလာခဲ့တယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ဝန်ကြီးချုပ်နေတဲ့ယာဟုကတော့ဒါဟာလက်ဝဲသမားတွေကနိုဝင်ဘာရွေးကောက်ပွဲကိုငင်းဆူဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်အတိုက်ခံလေဘာပါတီခေါင်းဆောင်မီရောမီခေလီကလည်းဒီဆန္ဒပြပွဲမှာပါခဲ့ပြီးအခုလိုပြောပါတယ
် Well hundreds of thousands of Israelis have been taking to the streets for over a month now because they are saying
Israel ပြည်သူတွေတိုင်းငယ်ချီပြီးလမ်းတွေပေါ်ထွက်ခဲ့ကြတာအခုဆိုတလကျော်ပါပြီအတန်ကျဲကျဲရှင်းရှင်းသူတို့ကပြောနေကြပါတယ်ဒီဆိုရကအစ္စရေးနိုင်ငံရဲ့ဒီမိုကရေစီကိုယူထုတ်သွားတာကျမတို့မခံပါဘူးကျမတို့ရဲ့ဒီမိုကရေစီကိုအပေးယူလို့မှမဟုတ်ပါဘူးဒီမိုကရေစီတဝက်အာဏာရှင်တဝက်ဆိုတာမျိုးမရှိပါဘူးကြက်ရနာမည်သူတို့ခေါ်နိုင်ပါတယ်ဒါပေမဲ့သူတို့ရဲ့အနိုင်ကျမတို့မခံပါဘူးဒါကြောင့်လူတိုင်းကဒီနေရာမှာရောက်လာကြတာပ
ါဆန္ဒပြသူနာဒက်ဆယ်ဘာဂျာကလည်းအခုလိုပြောပါတယ်
We are protesting against the weakening of the judicial system in Israel.
Israel ရဲ့တရားစီရင်စနစ်ကိုအားနည်းအောင်လုပ်မအောင်ကျွန်တော်တို့ဆန္ဒပြနေကြတာပါ။ကျွန်တော်တို့ကတက္ကသိုလ်ကျောင်းသားတွေပါ။ဆရာတွေနဲ့အတူဆန္ဒပြနေကြပါတယ်။ဘာကြောင့်လဲဆိုတော့အစိုးရအစီအစဉ်က Israel နိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးမှကြောင်းပါ။ကျွန်တော်တို့ဒါကိုအတော်ကြီးစိုးရိမ်နေပါတယ်
။ဝန်ကြီးချုပ်နတန်ယာဟုကိုယ်တိုင်ကလည်းလိန်လံမှုပြည်သူယုံကြည်မှုဖောက်ဖျက်မှုလက်ယူမှုတွေနဲ့တရားစွဲဆိုခံနေရပါတယ်။သူဆိုရကအစိုးပြတဲ့တရားရေးစနစ်ပြောင်းလဲရေးမှာနတညာဟုမပတ်သက်ဖို့ရှေ့နေချုပ်ကပြောပါတယ်။သူပတ်သက်ရင်လက်ရှိအစွဲဆိုခံရတဲ့အမှုတွေနဲ့ဆက်နွယ်ပြီးအကျိုးစီးပွားပဋိပက္ခဖြစ်တယ်လို့ရှေ့နေချုပ်ဂါလီဘာဟာရဖ်မီယာရာကပြောပါတယ်။ရှေ့နေချုပ်ဟာသူ့အမည်ကို February 1ရက်နေ့ကလူသိရှင်းကြားထုတ်ဖော်ပြောဆိုခဲ့တာပါ။အခုလိုကောင်းကွက်ဆန္ဒပြပွဲတွေက January 1မှာခဲကဖြစ်ခဲ့တာပါ။ဇန်နဝါရီ7ရက်နေ့မှာအစ္စရေးရှင်တွေကလည်းလမ်းမော်ကိုထွက်ခဲ့ကြပါတယ်။တရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေကိုလွတ်တော်ကရိုးရိုးအများစုမဲနေပဲပယ်ဖြတ်နိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်လက်ရှိလက်ရာညွန်ပေါင်းအစိုးရကဆောင်ရွက်နေပါတယ်။တရားသူကြီးတွေခန့်ထားရမှာလဲအစိုးရကရွေးချယ်နိုင်တဲ့အပြောင်းလဲတွေလုပ်နေတယ်လို့ဆန္ဒပြတဲ့ရှင်တွေကပြောပါတယ်။ဒါကြောင့်တရားရေးဆရာပုဂ္ဂိုလ်တွေမှာတိကျလွတ်လပ်မှုနေပါလာမယ်လို့ထောက်ပြကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ အငိမ့်စား၈နှစ်ကျော်9ယောက်ကလည်းအစ္စရေးနိုင်ငံရဲ့တရားရေးစနစ်ကိုဖျက်ဆီးရရောက်လိမ့်မယ်လို့သတိပေးစာတောင်ကို February 2ရက်နေ့မှာပဲထုတ်ပြန်ခဲ့ကြပါတယ်။ဆန္ဒပြနေတဲ့၈နှစ်ဦးရီနီဟတ်စတန်ကအခုလိုဆိုပါတယ
်။ I'm here because we are here to demonstrate against the proposed changes in the Israeli court system that will make the Israeli
Israeli တရားရုံးစနစ်ကိုပြောင်းမယ်ဆိုပြီးချက်ကိုကန့်ကွက်ဆန္ဒပြဖို့ကျွန်တော်တို့ဒီမှာရောက်နေကြတာပါ။အစိုးရချက်အရာတရားရေးစနစ်ဟာအစိုးရဘော်လုံးဝမိကိုလဲရပြီးအစိုးရလဲရောက်ခံဖြစ်သွားပါတယ်။လူနည်းစုတွေအတွက်ခုခံကာကွယ်ဖို့နိုင်ငံသားခွင့်ရေးခုခံကာကွယ်ဖို့ဖြစ်နိုင်ခြေတွေကိုအတွင်းသဘောအရဖြည့်ဆည်းပြလိုက်တာပါပဲ။အစ္စရေးနိုင်ငံကလည်းဒီမိုကရေစီမကျတဲ့နိုင်ငံနောက်ဆုံးမှဖြစ်သွားပါလိမ့်မယ်။ဒါကြောင့်လဲဆိုတော့တရားရေးစနစ်ကပြီးချလွတ်လပ်မှုမရှိတော့ဘူးဆိုရင်အစိုးရကနိုင်ငံသားတွေအပေါ်ထင်းသလိုအုပ်ချုပ်မှုမကာကွယ်နိုင်တော့လို့ပါ။ဒါဖြစ်လာမဲ့ရေးကနေကာကွယ်နေအောင်ကျွန်တော်တို့ဒီမှာရောက်နေကြတာပ
ါအခုကြားနေရတဲ့အတန်းတွေကတော့ဒီမိုကရေစီဒီမိုကရေစီလို့ဟီဘရူးဘာသာနဲ့ဆန္ဒပြနေသူတွေကကြွေးကြော်နေကြတဲ့အတန်းတွေပါဒီမိုကရေစီသဘောအရရွေးကောက်တင်ပြောက်တဲ့စနစ်မှာအရွေးကအစွဲကနိုင်ငံရေးရလှုပ်ချင်တာတွေကိုလုပ်နိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီရဲ့အခြေခံတွေကိုပြောင်းပြစ်လို့တော့ရပါသလားဒီကိစ္စကိုပြောလာသူကတော့ဆန္ဒပြနေတဲ့ Ruben Bankler ဖြစ်ပါတယ်သူကအခုလိုပြောပါတယ
် They are able to do a lot of things and it's okay I don't like what they do but that's fair it's a different political perspective
ရေကောက်ခံအများစုဖြစ်တဲ့အတိုင်းသူတို့အနေနဲ့အများကြီးလုံနိုင်ပါတယ်ဒါက okay ပါသူတို့လုံနေတာတွေကျွန်တော်မကြိုက်ပါဘူးဒါပေမဲ့အရွေးကောက်ခံအများစုဆုံးဖြတ်ချက်သဘောအရမှုလက်ခံရမှာပဲဒါကမတူတဲ့နိုင်ငံရေးအမြင်ကိုဒါပေမဲ့အစ္စရေးနိုင်ငံကဂျူးနိုင်ငံဖြစ်တာဒီမိုကရေစီတိုင်းပြည်ဖြစ်တာကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှာမရှိပါဘူးဒီမိုကရေစီစနစ်မှာကြားမလိန်တမှုကွဲဖြစ်စေဘဲဘာသာကိုးကွယ်သည်ဖြစ်စေအစ္စရေးနိုင်ငံမှာသူယုံကြည်တာကိုကျင့်သုံးနိုင်တဲ့ဒီမိုကရေစီအခြေခံကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှာမရှိပါဘူ
း Ruben Bankler လို့မြင်ကြတဲ့အတွက်လဝဲလက်ရနိုင်ငံ၏အမြင်ရှိကြသူအလုံးဟာအစ္စရေးနိုင်ငံရဲ့ဒီမိုကရေစီအခြေခံဖြစ်တဲ့တိကျလွတ်လပ်တဲ့တရားရေးစနစ်ကိုကာကွယ်နိုင်မလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဒီတော့အရှေ့လက်ပိုင်းအစ္စရေးနိုင်ငံကနေအာရှအရှေ့ပြားဟောင်ကောင်ကိုတွားကြည့်ကြအောင်ဆိုခင်ဗျာဟောင်ကောင်သူဟောင်ကောင်သားတွေရဲ့မှတ်ပုံတွေကပြားမှာကြားမှဖော်ပြတဲ့အခါကုသမှတ်ချက်အတိုင်းဖော်ပြပေးရမယ်လို့ဟောင်ကောင်တရားရုံးကဆုံးဖြတ်လိုက်ပါတယ်Henry Edwards နဲ့ Q လို့ဖော်ပြတဲ့အမျိုးသားဖြစ်ခံယူထားသူနှစ်ယောက်ဟာမွေးရပါအရာမိမတွေဖြစ်ကြပါတယ်။ဒါပေမဲ့သူတို့ကသူတို့ဘာသာယောက်ျားဖြစ်ခံယူပါတယ်။ပတ်ပုံတင်မှာပါနေတဲ့အမျိုးသမီးဆိုတာကိုသူတို့ကပြောင်းကြတဲ့အခါခန္ဓာကိုယ်ကိုလုံးဝလိမ့်အသွင်ပြောင်းခွက်စိတ်ထားတာမဟုတ်တဲ့အတွက်အစိုးရကမှတ်ပုံတင်မှာပြောင်းပေးဖို့ညှင်းဆိုလိုက်ပါတယ်။ဒါပေမဲ့သူတို့နှစ်ယောက်လုံးဟာရင်သားတွေကိုခွဲထုတ်ထားပြီးကြပါပြီ။ဟော်မုန်းစေးလဲရယူထားပြီးကြပါပြီသူတို့အလုပ်တွေမှာသတ်မှတ်ချက်အတိုင်းနဲ့အမျိုးသားတွေလိုနေထိုင်နေကြပါပြီစိတ်ပိုင်းဆိုင်ရာကုသမှုလဲရယူထားပြီးပါပြီဒါနဲ့သူတို့နှစ်ယောက်ကတရားရုံးကိုလိန်သတ်မှတ်ချက်ပြောင်းပေးဖို့ပြီးခဲ့တဲ့လကရှောက်ထားခဲ့ကြတာပါသူတို့ရှောက်ထားချက်အတိုင်းတရားရုံးကလိုက်လျောခွင့်ပြုလိုက်တာဖြစ်ပါတယ်ဟန်နရီအက်ဒဝတ်စီကတရားရုံးဆုံးဖြတ်ချက်ကိုအခုလိုကြိုဆိုလိုက်ပါတယ
် I welcome the judgment of the court of final appeal
နောက်ဆုံးအယူခံတရားရုံးဆုံးဖြတ်ချက်ကိုကျွန်တော်ကြိုဆိုပါတယ်မှတ်ပုံတင်မှားနေတယ်ဆိုပြီးကျွန်တော်တို့ကြုံကြုံနေရတဲ့ပြဿနာကိုအခုတရားရုံးဆုံးဖြတ်ချက်ကဖြေရှင်းပေးလိုက်တာပါပဲကျွန်တော်လိုပဲအထူးသဖြင့်လိန်အသွင်ပြောင်းအမျိုးသားတွေဟာဒီနေ့အောင်ပွဲကိုနှစ်ပေါင်းများစွာညှို့နေခဲ့ကြတာပါမှတ်ပုံတင်ကြောင့်အဝင်မခံတာမတော်ရတာတွေမဖြစ်တော့တဲ့နေ့ကိုပေါ့ဗျာဒါကိုကျွန်တော်တို့အိမ်မက်မက်ခဲ့ကြတာကြာပါပြီ။မှတ်ပုံတင် passport ကြောင့်ဟောင်ကောင်ကိုအဝင်မခံငင်းဆိုခံရတာရှိတော့မှာမဟုတ်ပါဘူး။အခြေခံအခွင့်အရေးဖြစ်တဲ့လက်ထပ်ထိန်းများခွင့်ကိုလည်းကျွန်တော်တို့ရကြတော့မှာပါ။ဟောင်ကောင်ကအခြားသူတွေလိုပဲမိသားစုတစုကိုကျွန်တော်တို့စနိုင်ကြတော့မှာပါ။ကျွန်တော်တို့အိမ်တွေမှာဂုံသိက္ခာရှိစွာနဲ့ကျွန်တော်တို့နေနိုင်ပါပြီ
။ဟောင်ကောင်ကလိန်သတ်မှတ်ချက်ပြောင်းကြသူတွေအတွက်ဂုံသိက္ခာရှိစွာဘဝစနိုင်ခဲ့ကြပြီးမဲ့ယူကရိန်းခြေပိုင်ဒိုနက်စ်ဒေသကကျေးဇူးပေးပါတော့မိုင်းနှင်းမိမဲ့ဘေးကိုကျုပ်ပြေးနေရပါတယ်ရုရှားကတော့မိုင်းတွေကိုချခဲ့တာမဟုတ်ပါဘူးယူကရိန်းတပ်တွေကလည်းမိုင်းတွေကိုချခဲ့ကြတယ်လို့လ
ลูกคุยสั่งจีเอพ่อจีก็เปล่าเลยไปเลยในแบบไม่ลูกคุยเลยไม่รู้ฮะเมื่อปีนั้นเมื่อเดือนจ้ามาเมียบุกเข้าไปแต่เนี่ยมีร้านเนี่ยเปล่ากว่าที่ไก่ในน้ำมือเจ้าด่ารีบ่าที่ไก่ชินีไปเลยแต่ฮะลูกคุยชอบมุ่งพี่องค์ดำก็ทั้งคู่ก็เสกกูฟุ่นเนี่ยไม่ไปปีนี้อุดรวันไหนงานก็จะบอกตุนิจักกูเลยชอบพ่อยาเจ้าไปเลยโดนักสมานในไทยนู่นลีดาก็ Aku lu piao ba de.
Di main rui ga lu ti ga si de main rui ba. Ti ba de. Internet pa ma papu ba de. Lu rui ten ni ne ka ti ro ma ti ba u. Da bi me chit au rui ro suk piat tua ma ti cha ba be.
Aku lu Ukraine ga main rui go piat cha lai da ha. Tu gu aku ni pe ni ja de. Democracy na ngan ji rui si ga aku ni tau ne ka. Balu te a mu miya si le ma le su ra gu ro.
ສົ່ງຈີຈາຍາອົງມາຜິດပါແລ້ວຄະຍາຈົນເຮົາຕະບອງຕັນມາດີໂມຄຣາຊີລູຄວຍແນ່ຄິດໃຫຍ່ກະບາຊີຊັນໂກອຸດຕະມອງຕັນກະຕິນເສັດໄປແກ່ລະຜິດပါແລ້ວມາຈາກັນມາတော့ອາຊານາຍງານຍີ້ເລຍາຊີວາດຕະເດມຍານະອຸຣຸຍາດີແນ່ອະນາກະກະບາຊີຊັນນີ້ໂກທົ່ວເລ່ນໄປຕໍ່ບໍ່ຊິပါແລ້ວຄະຍາ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေက ရင်းလှုပ်လှခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA အမေရိကန်အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
VOA American Tangani, Natana Sat Tongun, February 7th, yet Sanini Nyabai Mamabada season ago, Lino Media Sakuna Sanga, Tongan and Lila Media Tiaku, the Rugani, Nyasen IT Sabido, Tan Lumpini Bare, Agusa Bido, a person, Ganarigo, Tensa, Pidoma, Pibido, Diregama, Yen Zono, Asha Nanga season go, Tensa Bima, Pibare, Diba Asha Nanga season Maro. တော့မြန်မာရေးထည့်သွင်းဆွေးနွေးခဲ့တဲ့မလေးရှားဝန်ကြီးချုပ်ရဲ့ထိုင်းနိုင်ငံခရီးစဉ်မြောက်ကိုရီးယားရဲ့စီးရေးပြင်ဆင်မှုနဲ့တင်မာမှုတွေရှိလာနေတဲ့ဒေသတွင်းဒီအိန္ဒိယရဲ့အခြေအနေတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာအတိတ်တက်လာတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာအရှေ့တောင်အာရှနိုင်ငံတွေကိုခီးလက်လက်နေရာမှာ
Taiwan Yi Jo Brayut Chan O Chan ne twei song kae de Malaysia Win Yi Jo ha na nai ngan kaisa ri swin ne kae de lo myama a ye the twin swin ne kae ba de myama nai ngan ga yet set chan chou de a phit su ri a song tat ye a twe ASEAN a ne ne myama sit kaung si go thi yaut de phya pe mu a tit de lou saung tin ne lo taok ja ne dong ga pyo su kae ba de
It would be ideal if we could have just a strong consensus.
Nemasikongsigo, Tinyi Tinyo Te Pientan Tiaude, Piosu, Daiton Hude, Lonayendo, Akonzon Pipare, Tudoba Yego, Wea Maswepe Lubusuendo, Tu Dambima, Tu Bidure Bo, Trugure Madea Nisam Hude, Julon Nirago, Yat Danzime, Loton Lonina, Nilanigo, Chenaru, Timbiabu, Lubare.
Jabien, ASEAN Yet, Soye Mune, Lula Mudego. Nemasikongsigo Byosu Boyama, Taiwan Ji Jo Anene, Atindo Zon Pitelule, Malaysia Wenji Joga, Taiwan Ji Jogo Taitonga Bare. Akulo Taitonga Apien, ASEAN Anenele, Tija Kaimabi, Lai Leoni Tweside Losong Yamarigo, Tida Zaya Apue Si Anene, Taiton Doma Balule Byosu Gebare. Nemabi Pietanago, Nemabi Drinka da Pishinya Mesura Mambime, Nemabi Pietanaha, Tida Ringo Yaka Dari Shibare. အထူးသဖြင့်ဒုက္ခသည်တွေအများအပြားပေါ်ထွက်လာခဲ့ပြီးမလေးရှားကိုလည်းအများအပြားရောက်ရှိလာပါတယ်မလေးရှားဟာဒုက္ခသည်တွေကိုလူသားချင်းစာနာမှုနဲ့ကူညီဆောင်ရွက်ပေးမယ်လဲနိုင်ငံငယ်လေးသာဖြစ်တဲ့အတွက်အကန့်အသတ်တွေရှိပါတယ် ဒါကြောင့်အာဆီယံအနေနဲ့တစုတစည်းတဲ့ဖြစ်ရှင်းပေးဖို့ကိုလည်းဝန်ကြီးချုပ်အန်ဝါဣဘရာဟင်ကအကြံပြုပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားအစိုးရဘိုင်းအမှုမျိုးစွမ်းအင်ကုမ္ပဏီအကြီးအကဲနဲ့အင်ကာနိကတွေ့ဆုံခဲ့ပြီးရန်ကုန်မြို့မှာနျူကလ িয়ার နည်းပညာဆိုင်ရာသတင်းဌာနကိုဖွင့်လှစ်ခဲ့ပါတယ်။ရုရှားနဲ့2015ခုနှစ်ကတည်းကသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပြီးနျူကလ িয়ার ဓာတ်အားဖြင့်ဆက်ယုံတိစောက်နိုင်တယ်လို့အကဲခတ်တွေကပြောဆိုထားပါတယ်။ဒါအပြင်အခုလိုလှုပ်ဆောင်မှုကြောင့်မြန်မာစစ်တပ်ကနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးပမ်းမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနိုင်တယ်လို့လည်းအကဲခတ်တွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်စီနဲ့ရုရှားဆက်ဆံရေးကိုစောင့်ကြည့်နေပြီးရုရှားရဲ့လက်နက်ထောက်ပံ့တာတွေကိုပိတ်ဆို့နိုင်ဖို့နီလန်းရှာမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဒေတာရင်းနျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့ချိန်ချောက်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကတော့တနင်္လာနေ့တုန်းကဗဟိုစစ်ကော်မရှင်အစည်းအဝေးမှာလက်ရှိအခြေအနေတွေအရစစ်ပွဲအတွက်အပြည့်အဝပြင်ဆင်ထားဖို့ညွှန်ကြားခဲ့ပါတယ်။ဗိုလ်ထူးတဲ့ကိုရီးယားပြည်သူ့တပ်မတော်ထူထောင်ခြင်း85နှစ်ပြည့်စည်ရပြအခမ်းအနားမှာတော့တိုက်ချင်းပြည့်ပယ်ထိန်မစ်ဆိုင်ဒုံ ICBM တွေအပါအဝင်ဒုံးလက်နက်တွေကိုထုတ်ပေါ်ပြသခဲ့ပါတယ်။ဒီစည်ရပြအခမ်းအနားမှာ Hatsong 17 ICBM အမျိုးအစားတိုက်ချင်းပစ်ဒုံအ ਨੇ ဆုံး7ဒဇင်းပါဝင်ခဲ့ပြီးအခြားအသစ်ထုတ်လုပ်ထားတဲ့တိုက်ချင်းပစ်ဒုံတွေကိုလည်းပွဲထုတ်ခဲ့ပါတယ်။ကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်အရမြောက်ကိုရီးယားမှာနျူကလ িয়ার ထိပ်ဖူးအလုံး20ကနေ60လောက်အထိထုတ်လုပ်နိုင်တဲ့နျူကလ িয়ার ပစ္စည်းတွေရှိနေပြီလို့ခန့်မှန်းထားပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တောင်ကိုရီးယားနဲ့ဖိလစ်ပိုင်ကိုသွားရောက်ခဲ့ပြီးမြောက်ကိုရီးယားနဲ့တရုတ်ရဲ့ချင်းချောက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေတိုးချဖို့စီစဉ်ခဲ့ပြီးနောက်မြောက်ကိုရီးယားရဲ့အခုလိုလှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အာရှဒေသတွင်တရုတ်ရဲ့စီရေးချင်းချောက်မှုတွေမြင့်တက်လာတဲ့ချိန်မှာတရုတ်နဲ့နယ်စပ်အငင်းပွားမှုတွေဖြစ်နေတဲ့ပြိုင်ဘက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကမဟာမိတ်အဖြစ်ပုံမခိုင်မာဖို့ကြိုးပမ်းလာနေပါတယ်။အမေရိကန်ဥရောပနဲ့ဂျပန်တို့ကအိန္ဒိယမှာပုံမိုယင်းနီမြုံနံမှုတွေလှုပ်လာနေပြီးပူပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လာနေပါတယ်။တရုတ်ရဲ့စစ်အင်အားတည်ဆောက်မှုနဲ့နယ်မြေချက်ထွင်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှိနေချိန်မှာအိန္ဒိယသမုဒ္ဒရာနဲ့အင်ဒိုပစ္စဖိတ်ဒေသအတွင်းအိန္ဒိယရေတပ်ဟာအရေးပါလာပါတယ်။အိန္ဒိယဟာရုရှားကဝယ်ယူထားတဲ့လေယာဉ်တင်သင်္ဘောတစ်စီးနဲ့အိန္ဒိယပြည်တွင်းဖြစ်လေယာဉ်တင်သင်္ဘောတစ်စီးအပါအဝင်လေယာဉ်တင်သင်္ဘောနှစ်စီးပါဝင်တဲ့စီရင်ရင်အုပ်စုတွေကိုဒီနှစ်ကုန်ပိုင်းမှာအိန္ဒိယသမုဒ္ဒရာအတွင်းချထားနိုင်ဖို့လှုပ်ဆောင်နေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။လေယာစီးပွားသတင်းများအစီအစဉ်ကိုတော့အခုတစ်ခါထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစံစည်းက300ကျော်အထိမြင့်တက်နေပါတယ်။ကြက်သွန်ဈေးတွေကတော့ကျနေလို့စိုက်ပျိုးသူတွေအရှုံးပေါ်နေပါတယ်။ပြီးတော့တပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျပါတွေဖြစ်သွားခဲ့ပါတယ်လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချမ်းနဲ့တူကျမနန်းလောင်လျန်တို့ကတင်ဆက်ပေးသွားပါမယ်ရှင
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချက်သွန်နီဈေးတွေကစိုက်ပျိုးစိတ်မကာမိတဲ့အတွက်တောင်သူတွေအရှုံးပေါ်ပါတယ်။ဈေးကွက်အတွင်းချက်သွန်ဝင်ရောက်မှုများပြားလာတဲ့အတွက်ချက်သွန်ဈေးနှုန်းတွေကစိုက်ပျိုးစိတ်တောင်မရရှိတော့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ချက်သွန်စိုက်တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကချက်သွန်တပိတ်တာကို9000ကျပ်ကျော်အထိဈေးမြင့်တက်ခဲ့တဲ့အတွက်တောင်သူတွေအနေနဲ့အခုနှစ်မှာစိုက်ဧကတွေကိုတိုးချဲ့စိုက်ပျိုးထားကြပါတယ်။ဒါပေမဲ့လက်ရှိမှာဈေးကွက်ထဲကိုတရုတ်ချက်သွန်နေတွေဝင်ရောက်နေတဲ့အပြင်ပြည်တွင်းမှာနှွေချက်သွန်နေအစ်စ်တွေထွက်ပေါ်နေတဲ့ကာလဖြစ်တာကြောင့်ဈေးတွေကျဆင်းနေတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းချက်သွန်နေတပိတ်တာကို1100ကျပ်ခန့်ပေါက်ဈေးရှိနေပြီးဒေသအလိုက်သေယူပို့ဆောင်ဈေးရိတ်ပေါ်မူတည်ပြီးဈေးနှုန်းတွေပြောင်းလဲနိုင်တယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်အတွင်းကချက်သွန်စီးပွားပြည့်စိုက်ပျိုးသူတဦးကပြောပါတယ်။အခုနှစ်မှာတွင်းရစုဈေးနှုန်းတွေမြင့်တက်နေတာအပြင်အလုသမားငားရမ်းကဈေးတွေမြင့်တက်ခဲ့တဲ့အတွက်ဈေးတွေပုံမကုန်ကြခဲ့တယ်လို့လည်းတောင်သူတွေကဆိုပါတယ်
စဘာစီကသိန်း20ချော်တိမြင့်တက်နေပါတယ်။ပြည်တွင်းစဘာစီကမှစဘာတင်းတရာကိုချက်သိန်း20ချော်တိဈေးမြင့်တက်လာတယ်လို့ပုံတွေတွေကပြောပါတယ်။အခုနှစ်မှာစိုက်ပျိုးအေကရော့ကျသွားတဲ့အပြင်စဘာထွက်နှုန်းကတဝက်ခန့်ရော့ကျသွားခဲ့ပါတယ်။ဒီပတ်ဆန်တင်မှုတဲ့ကုန်တွေရဲ့ဈေးပြိုင်ဝယ်ယူမှုတွေကလည်းဈေးနှုန်းတွေကိုစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့အမည်မဖော်လို့တဲ့ဆန်စဘာကုန်တွေတူကပြောပါတယ်။လက်ရှိဈေးကွက်အတွင်းမှာစဘာတင်းတရာကိုအနည်းဆုံးငွေကျပ်15သိန်းကနေ22သိန်းကျော်ထိပေါက်ဈေးရှိနေတာပါ။ပြီးခဲ့တဲ့မိုးစဘာရိတ်သိမ်းချိန်ကဈေးကွက်အတွင်းမှာစဘာတင်းတရာကိုကျပ်9သိန်းကနေ17သိန်းဝန်းကျင်ခန့်အထိသာဈေးရရှိခဲ့တယ်လို့ဗကိုးတိုင်းအရှေ့ပိုင်းကစဘာဝယ်ရောက်လုပ်ကိုင်နေသူတူကဆိုပါတယ်။တချို့နေရာဒေသတွေမှာနိုင်ငံရေးအခြေအနေမတည်ငြိမ်တာတွေကမိုးစဘာစိုက်ပျိုးမှုဧကကိုရောကျစေခဲ့ပြီးစဘာအထွက်နှုန်းရောကျခဲ့တာအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်တယ်လို့ပြည်မျိုးတွေကစဘာဆိုင်တောက်သူဥစောစောကပြောပါတယ်စဘာဈေးတွေကပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအလယ်ကနေစပြီးဈေးနှုန်းတွေတဖြည်းဖြည်းပြန်လည်မြင့်တက်လာတာဖြစ်ပါတယ်လက်ရှိဈေးကွက်အတွင်းမှာစဘာဈေးမြင့်တက်မှုကတမိုင်းတစ်လျှောက်မှာအမြင့်ဆုံးနှုန်းထားတစ်ခုဖြစ်ပြီးတော့ဈေးနှုန်းတွေကပုံမမြင့်တက်လာနိုင်မဲ့အလားအလာရှိနေတယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ်
မူဆန်နေဆက်မှာဖရဲတခွားကားအပါဝင်ကုန်ကားအစီးရေယာနဲ့ချီပြီးပိတ်မိနေပါတယ်တရုတ်ဘက်ကအကောက်ခွန်စနစ်တွေအပြောင်းလဲပြုတ်လုနေတာကြောင့်တရုတ်ဘက်ကိုတင်ပို့မဲ့ဖရဲတခွားအပါဝင်မြမလေယာထွက်ကုန်ကားတွေမူဆယ်105မိုင်ကုန်သွယ်ရေးဆောင်မှာပိတ်မိနေတယ်လို့ကုန်သည်တွေကဆိုပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာတရုတ်ဘက်ကအကောက်ခွန်စနစ်အပြောင်းလဲတွေလုပ်နေတာကြောင့်ဇန်နဝါရီလ5ရက်နေ့ကစလို့မူဆယ်105မိုင်ကုန်သွယ်ရေးဆောင်မှာတရုတ်ဘက်ကိုတင်ပို့မဲ့မြမကုန်ကားတွေပိတ်မိနေတာပါအရင်ကတရုတ်ဘက်ကို 1.0 စနစ်နဲ့တနေ့ကိုကားစီးရရာနဲ့ချီပြီးဝင်ခွင့်ပြုပေမဲ့လက်ရှိပြောင်းလဲလိုက်တဲ့ 2.0 စနစ်မှာတနေ့ကိုကုန်ကားအစီးရ20ခန့်သာဝင်ခွင့်ရတာကြောင့်ကားတွေပိတ်မိနေကြတာဖြစ်တယ်လို့လုံခြုံရေးအမည်မဖော်လိုတဲ့မူဆယ်105မိုင်ဖရဲတခွားကုန်တဲ့တူကပြောပါတယ
်သူစနစ်တစ်ခုကတစ်ခုအပြောင်းလဲမှာကျတော့စနစ်ပြန်ပြီးဖြစ်သွားတာပါဗျအခုလက်ရှိကတော့အစီးရတယ်ဒါပေမဲ့သူတို့ကပြောရင် 1.0 system ကိုနားရဲ့ဒီလိုစစ်တယ်ဆိုရတော့ဒီလိုပြောင်းပြီးဘူးကျွန်တော်ကလည်းနောက်ကျန်တဲ့ရည်ရှိချက်ကတော့အလုပ်ကိုပြန်ပြောင်းမှအိုက်တမ်းမှာဖြစ်တယ်တက်တယ်ဆရာ။ဘာလို့လဲဒီလိုတော့ကျွန်တော်တို့တွေကတိတိတိတွေကဒီလိုရာတဲ့ချီပြီးပြပါတယ်။ဟုတ်ကဲ့အခုသူဒီလိုကျတော့သူတို့လည်းဒီကပ္ပန်ရောလူကြီးတော်မှပြေချာနားမလဲသေးဘူးနော်။အဲ့ဒီမှာသူလည်းချက်ချာနေတယ်။အဲ့လိုမျိုးသူတို့တွေတော့နားမလဲသေးတဲ့တနည်းတစ်ခုပြောနေလိုက်တော့ဒီဘက်မှလည်းအခက်အခဲတွေအများကြီးကြာကြီးဖြစ်သွားတယ်
မြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုကဏ္ဍကိုပြန်လည်မြင့်တင်နိုင်မှုအတွက်တရုတ်နယ်စပ်ပေါက်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့ပြီးတရုတ်နိုင်ငံဘက်ကအကောက်ခွန်မူဝါဒစနစ်ကိုအပြောင်းလဲလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိမူဆယ်105မိုင်မှာဖရဲဈေးနှုန်းက1ကီလိုကိုတရုတ်ယွမ်ငွေ 3.5 ယွမ်ကနေ5ယွမ်ဝန်းကျင်အထိဈေးရရှိနေပြီးတခွားမွေးကတော့1ကီလိုကိုတရုတ်ယွမ်ငွေ 4.5 ယွမ်ကနေ6ယွမ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်။
အခုဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့ကနေ6ရက်နေ့အထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးခြင်းပါတယ်။ပြောင်းဈေးနှုန်းတွေကတော့ဇက်တိုက်ဈေးမြင့်တက်နေရကနေတပတ်အတွင်းဈေးတွေအေးသွားပါတယ်။နှစ်သစ်ကူးပိတ်ရက်အပြီးပုံမှန်အရောင်းဝယ်တွေရှိလာခဲ့ပြီးနောက်ဈေးတွေငြိမ်သွားခဲ့တာပါ။တရုတ်နဲ့ထိုင်းနယ်စပ်ကတွေပြန်လည်ဖွင့်လှစ်ပြီးနောက်ပိုင်းပြောင်းဈေးတွေဟာအမြင့်ဆုံးဈေးအထိရောက်ရှိလာပါတယ်။ပြီးခဲ့တဲ့အပတ်ကသတင်းထုတ်ပြန်ချက်တွေအရထိုင်းနိုင်ငံကိုပြောင်းတင်မှုတာမှာအခွန်ကင်းလွတ်ခွင့်ပေးလိုက်ပြီဖြစ်လို့ပြည်တွင်းပြောင်းဈေးနှုန်းတွေကတော့ဆက်ပြီးကောင်းနေနိုင်အောင်မယ်လို့ပြောင်းကုန်သည်တွေကခန့်မှန်းထားကြပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဈေးကတပိတ်သားကို1280ကနေ1300ပေါက်ဈေးရှိနေပြီးအတက်ဈေးနဲ့ဈေးငိမ့်နေပါတယ်။မန္တလေးဈေးကွက်မှာတော့ CP ပြောင်းကတအိတ်ကို6350ကနေ6500ကျားပေါက်ဈေးရှိနေပြီးတအိတ်ကိုရာခနန်းလောက်သာအတက်ကျရှိနေပါတယ်။
ငရုတ်ချောက်တီဈေးကွက်အတွင်းဈေးပြန်ကျဆင်းသွားပါတယ်။ဈေးကွက်ထဲအဝင်များသလိုအရောင်းဝယ်လည်းနေသွားတယ်လို့ငရုတ်စိုက်ပျိုးထုတ်လုပ်ရောင်းချသူတွေကဆိုပါတယ်။လက်ရှိပြည်တွင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်သလိုအဓိကတင်ပို့နေတဲ့တရုတ်နဲ့ထိုင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်နေတဲ့အတွက်အဝယ်တွေအေးသွားပြီးဈေးတွေကျဆင်းသွားတာလို့သိရပါတယ်။ရန်ကုန်ပြည်နောင်ဈေးကွက်မှာတော့ငရုတ်ပန်းရဲကတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို2000ကျပ်ကျဆင်းသွားပါတယ်။ငရုတ်များနေကလည်းတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို1500ကျပ်ဈေးကျဆင်းသွားပါတယ်။လာမယ့်မတ်လအတွင်းမြို့အစုံကငရုတ်သီးတွေထွက်ရှိလာတော့မှာဖြစ်လို့ငရုတ်ဈေးကဆက်ပြီးကျဆင်းနိုင်အောင်မယ်လို့စိုက်ပျိုးသူတွေကခန့်မှန်းထားပါတယ်
။နှမ်းမျိုးစုံဈေးတွေကတော့ဖေဖော်ဝါရီလဆန်းပိုင်းကလေးကဈေးတွေပြန်ကျဆင်းလာပါတယ်။ တရုတ်နှစ်ကူအပြီးမှာအယောင်းဝင်အေးသွားတယ်လို့သိရပါတယ်။နန်းအသေးတချို့ဈေးကွက်တွေကိုဝင်လာပြီးလက်ကျန်နှမ်းတွေကလည်းအရေးသွေးပိုင်းနေနေလို့သိရပါတယ်။အရေးသွေးမကောင်းတဲ့အတွက်ဈေးချဝယ်ယူမှုတွေရှိလာပြီးဈေးတွေကျဆင်းလာတာဖြစ်တယ်လို့နှမ်းကုန်သည်တွေကဆိုပါတယ်။မန္တလေးဈေးကွက်မှာနှမ်းဖြူကတစ်အိတ်ကို2,900ကနေ3,000ကျားပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းတစ်အိတ်ကို2,000ကျပ်ဈေးကျဆင်းသွားခဲ့ပါတယ်။နန်းနစမုံကတော့တအိတ်ကို2,800ကနေ3,000ကျားပေါက်ဈေးရှိနေပြီးတအိတ်ကို1,000ခွဲကျပ်ဈေးကျဆင်းသွားပါတယ်။ပန်းနံကလည်းတအိတ်ကို13,000ပေါက်ဈေးရှိနေပြီးတအိတ်ကို9,000ကျပ်ဈေးကျဆင်းသွားခဲ့ပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှအပြောင်းလဲမှုတွေရှိနေပါတယ
်။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဥရုယာတီနဲ့နာဂတ်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့နာဂတ်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဘာမှာတတန်းရင်ဆုံးလို့ဆိုတဲ့အမဲသိန်းတစ်တော်တွေရှိရာအင်ဒိုနီးရှားနိုင်ငံဟာဇီဝဂေယစနစ်ကောင်းတွေနဲ့သဘောပတ်ဝန်းကျင်အတွက်အလွန်အရေးပါတဲ့အခန်းကဏ္ဍမှာရှိနေသေးပါဒါပေမဲ့လည်းနှစ်စဉ်မြောက်တဲ့ခက်မြန်မြန်ကျွန်ဆင်းလာနေတဲ့မြို့တော်ဂျကာတာကိုတည်ငြိမ်တဲ့မြေပြင်ရှိရာနိုင်ငံအရှေ့ပိုင်းကဘော်နီယိုကျွန်းစီပြောင်းရွှေ့တော့မှာဖြစ်တဲ့အတွက်အဲ့ဒီကဇီဝဂေယစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ရှာနိုင်ငံရဲ့မြို့တော်သစ်စီဦးတီဖောက်လုပ်ထားတဲ့ကွစ်ကောက်နေတဲ့လမ်းမကြီးတွေရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲစိမ့်တစ်တော်ကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တော့မထိုးနိုင်လောက်အောင်တိတ်သေးလာတဲ့ဒီတစ်တော်ကြီးတွေမှာတဘာဝတော်ရင်တရိတ်ဆန်မျိုးစုံကျင်လည်ကျဆနေတာပါ။ကမ္ဘာတရရအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြို့တော်သစ်ရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။တဘာဝပတ်ဝန်းကျင်အရေးသက်ကြွအလှူရှားသူတွေကတော့မြို့တော်သစ်စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ပြည့်စုံမဲ့အရေးဆိုရင်နေပါတယ်
။ negara yang baru yang langsung berhimpitan
Sangkang Wei Bimet Do Area အဆက်နာမှာမြို့တော်သစ်ကိုလာပြီးစောင့်နေတာပါမြို့သစ်စီမံကိန်းရဲ့ဆောက်လုပ်ရေးလုပ်ငန်းတွေကောင်းကောင်းစီမံခန့်ခွဲမထားနိုင်ဘူးဆိုရင်တော့အထူးသဖြင့်ဘေးပတ်ဝန်းကျင်တဝိုက်ထိခိုက်လာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပေါ်မှာလည်းချိန်ချောက်မှုတွေဖြစ်လာပါလိမ့်မယ
်မြေအောက်ရေအလွန်အကျွံထွက်ယူတာဥတုရာသီဖောက်ပြန်မှုနဲ့ကမ္ဘာပုံနှဲမှုကြောင့်ရေကဲတောင်တွေအကြီးပျော်ဆင်းလာရကပင်လယ်ရေမြင့်တက်လာတာဒီလိုအချက်တွေကြောင့်မြို့တော်ဂျကာတာဟာနှစ်စဉ်6စင်တီမီတာကနေ16စင်တီမီတာလောက်အထိမြေအောက်ကိုကျွန်းဆင်းလာနေတယ်လို့အင်ဒိုနီးရှားသုတေသီတွေကပြောပါတယ်။ဒါကြောင့်လဲမြို့တော်တစ်ကိုပြောင်းရွှေ့ဖို့ဖြစ်လာရတာပါ။2024နှစ်ကုန်ပိုင်းလောက်မှာဆက်လို့ရေလုပ်ငန်းတွေအရှိန်အဟုန်နဲ့စတင်တော့မှာဖြစ်တဲ့အတွက်ခမန်းကျေနှစ်တန်ပေါင်း100လောက်တက်တန်ရှိတဲ့ကဘာမှာတက်တန်အရင်ဆုံးနဲ့အကြီးဆုံးအမြဲစိမ့်တစ်တော်ကြီးရဲ့တစ်တော်ပြုံတိမှုတွေပို့ပြီးတော့ဆွေးဝါးလာနိုင်တယ်လို့တဘာဝပဝန်းကျင်ပညာရှင်တွေကသတိပေးနေကြတာပါ။ကဘာကြီးရဲ့အဆုံးလို့အင်ဒိုနီးရှားကတင်စားခေါ်ဝေါ်နေကြတဲ့ဘော်နီယိုကျွန်းဟာလည်းနှာခေါင်းရှည်မြောက်တွေကျစ်တစ်တွေအမီးတို့မြောက်နဲ့ဘာဘရီမြောက်ကြီးတွေအပါအဝင်ကဘာအသေးဆုံးကြက်မျိုးစိတ်တွေကျဆားကြတဲ့နေရာလေးဖြစ်ပါတယ်။ဒါအပြင်အကောင်ရေကြာဆင်းလာနေတဲ့ Orangutan မြောက်အကောင်ရေပေါင်း120ကိုကြီးရှုထားတဲ့ Asari ထိန်းသိမ်းရေးစခန်းလည်းရှိပါတယ်။ဒီလိုရှားပါသရစ်ဆန်တဲ့တစ်ပင်ပန်းမှန်တွေတရှိအားဘော်နီယိုကျွန်းကြီးရဲ့ဇီဝဂေယစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ခြင်းရှိနေပြီလို့ပညာရှင်တွေကသတိပေးထားပါတယ်
။ Yang semakin hari habitatnya semakin merosot itu
tantangan Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမယ့်ချင်းချောက်မှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။ Orangutan မြောက်အကောင်ရေဟာငကူကလေးကနေစဉ်နဲ့အမျှကျဆင်းလာနေတာပါ။လူဦးရေတိုးလာတာဆောက်လုပ်ရင်းနဲ့အဆောက်အုံတွေတိုးလာနေတာကြောင့်လဲမြောက်အကောင်ရေကျဆင်းစေသလိုလက်ရှိမှာလဲသူတို့အတွက်ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်
။ဒါပေမဲ့လည်းနှူစန္ဒနာမြို့တော်တင်မှာလူဦးရေနှစ်တန်းလောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတဘာတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာမိုင်းတွေလုပ်ငန်း၊ဖယားဆက်ပြိုးရေးနဲ့တစ်ထုတ်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံတိမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်။လမှုတော်အရေးသက်ကြွအလှရှားသူတယောက်ဖြစ်တဲ့အာဂတ်စ်ဘီကအခုလိုပြောပါတယ်
။ဟာညာမီဆာမနင်ဂယ်ကန်ချီရီတန်ဆာဂျာ
ဘာဝါတိုယင်းတလိဆန်တွေ
ဒေတာမျိုးစိတ်တွေနဲ့တမှုထူးခြားတဲ့ဒေတာဖြစ်ပါတယ်။အဲဒီကဒီရေတော်တွေပျက်စီးကုန်မယ်ဆိုရင်ဒေတာမျိုးစိတ်တွေလည်းပျောက်ကွယ်သွားမှာဖြစ်ပါတယ်။ကန်ယူရန်ကဒီရေတော်တွေပျက်ကုန်မယ်ဆိုရင်တော့ရေနေတတ္တဝါတွေလည်းထိခိုက်ပျက်စီးရပါလိမ့်မယ်။ဇီဝဂေဟာစနစ်တွေရောငါးဖန်သမားတွေရဲ့အသက်မွေးမ်းကြောင်းလုပ်ငန်းအပေါ်မှာပါရေရှည်တက်ရောက်မှုတွေရှိလာမှာပါ။
စီပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့နဲ့ဂျကာတာမြို့ရဲ့အခြေအနေသိပ်ပြီးတော့ဆိုးဝါးမလာခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်။သမရဂျိုကိုဝီဒိုဒိုကတော့မြို့တော်တိတ်ကိုတည်ဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတည်ဆောက်မှာဖြစ်ပြီးမြို့နယ်ပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်စ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတည်ယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မယ်ဆိုရယ်စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကိုခြားပြခဲ့တာ
ပါ
မျိုးပြစီမံကိန်းကိုတဘာဝပဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူးအချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပါးပါးလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်
2045ပြည့်လုံနဲ့မှာဖလော်အိမ်တန့်ငွေထုတ်လုပ်မှု၃ညအထိလျှော့ချမဲ့ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တည်ဟာသဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတည်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်။မြို့တော်တည်ရဲ့စီမံကိန်းအစဉ်ကိုနောက်နေ့မှစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြီးသတ်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဆောက်လို့ရတဲ့အတွက်မြေယာရေးစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တက်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်ကျွန်မနန်းလာပ
ါဥရယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ကဝေဖန်အကြံပေးခြင်းတယ်ဆိုရင်ဒီကျွန်တော်တို့ရဲ့ဟိုအီးမေးလ်ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တစင်ဆက်သွင်းနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
အရင်ကခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေမှာကုလသမဂ္ဂကအကြီးအကဲတွေရောက်ရှိနေကြပါတယ်။တူရကီနိုင်ငံတောင်ပိုင်းနဲ့ဒီဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရင်ဆိုင်နေရတဲ့ငရင်တန်ဟာဒီဒေသအတွင်းမှာနှစ်ပေါင်း100အတွင်းမှာဒီအဆိုးဆုံးဖြစ်တဲ့ဆိုပြီးတော့ကာရာမာမာရပ်စ်မြို့ကိုရောက်နေတဲ့ကုလသမဂ္ဂဒီအကူအညီပေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီကနေ့ပြောကြားပါတယ်။အပြက်စီးပုံတွေကအသက်ရှင်ကျန်နေတဲ့သူတွေကိုကယ်ဆယ်နိုင်ဖို့အလားအလာကလည်းတဖြည်းဖြည်းနှဲပါလာနေပါပြီ။ဒီနေ့လာနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းမှတေဆုံးသူက2400ကျော်သွားပါပြီ။အသက်ကယ်ဆယ်ရေးပစ္စည်း82တန်ကိုဒီတူရကီနဲ့ဆီးရီးယားနိုင်ငံတို့စီကိုပို့ထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကတောက်ချာနေကပြောပါရတယ်။အဲ့ဒီပစ္စည်းတွေနဲ့လူပေါင်း3000လောက်ကိုကုသပေးနိုင်မှာပါ။ WHO အကြီးအကဲ Tedros Adhanom Ghebreyesus ဟာငရင်တန်ခံထားရတဲ့ဒီအလက်ပိုမြို့ကိုဒီကနေ့စနေနေ့မှာရောက်လာပြီလို့ဆီးရီးယားအစိုးရသတင်းတွေမှာထုတ်ပြန်နေပါရတယ်။ငရင်တန်သင့်တူရကီနိုင်ငံတွေဆာနာကူညီမှုတွေနဲ့အတူကူညီကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ Indonesia နိုင်ငံဒီကနေ့ကထွက်ခွာသွားပြီဖြစ်ပါတယ်။ငရင်တန်အဆိုးဆုံးခံထားရတဲ့တူရကီကဒေသ၅ခုမှာအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့တဲ့ဒီအင်ဒိုနီးရှားနိုင်ငံသား120မလေးရှားနိုင်ငံသား2ယောက်နဲ့မြန်မာနိုင်ငံသား1ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းအန်ကာရာမြို့တော်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကထုတ်ပြန်ထားပါတယ်။ငရင်ကြောင့်တည်ဆုံသွားသူတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံသား2ယောက်ပါဝင်တဲ့အကြောင်းလည်းဗုဒ္ဓဦးနေ့ကတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာတစ်နှစ်ပြည့်တော့မယ့်အချိန်မှာရုရှားဟာအကြက်တဲတွေပို့ပြီးတော့ကျုံလာနေရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ယူကရိန်းကိုဆေးလွတ်တဲ့ရုရှားတပ်ဖွဲ့ဝင်တွေထဲမှာအကျဉ်းသားတွေစစ်တပ်ထဲခေါ်ယူတုံးနေတာတွေကိုဒီသတင်းမှတ်အစောပိုင်းကရပ်ဆိုင်းလိုက်ပြီလို့အကျဉ်းသားစုဆောင်တပ်သားစုဆောင်မှုတာဝန်ယူထားတဲ့ရုရှားလက်နက်ကင်ကြီးစားအဖွဲ့ Wagner Group ကဒီသတင်းမှတ်အစောပိုင်းကပြောခဲ့တာကိုထောက်ပြပြီးတော့ရုရှားဟာရွေးစရာမရှိတဲ့အခြေအနေမျိုးကိုကြုံနေရပြီဆိုပြီးတော့ဗြိတိန်ကာကွယ်ရေးဌာနနေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းရေးအစီရင်ခံစာမှာဒီကနေ့ဖော်ပြပါဗျာ။အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အရှေ့မြောက်ဘက်ဝေဟင်မှာပြန်တန်းနေတဲ့အမျိုးမျိုးမသိအရာတစ်ခုကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တိုက်လေရင်တစင်းကပြစ်ချလိုက်တယ်လို့အင်ဂျီရိုတာဝန်ရှိသူတွေကတောက်ချနေတော့ကပြောပါရရှင်။
သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Tian Wan တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလမီတာ190တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.